ယုံမဘန်အကြီးကဲ search ban ခေါ်ဦးသိန်းဝေကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲစင်ကာပူရှယ်ယာဈေးကွက်မှာရှိတဲ့ယူမဘန်ရဲ့အစုရှယ်ယာတွေဟာဒီကနေ့ဈေးပိတ်ချိန်မှာ 28.4% ရာခိုင်နှုန်းထိကျသွားတယ်လို့ The Straits Times သတင်းစာမှာဖော်ပြထားပါတယ်။ယူမဘန်ဘက်ကတော့စီမင်းစည်းကမ်းတွေကိုလိုက်နာပြီးဘန်အကြီးကဲ search ban ကိုဦးသိန်းဝေကလည်းသက်ဆိုင်ရာတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာအင်အားချင်းငွေတွေကိုဘိုးဘန်ရဲ့တတ်မှတ်ချက်ထက်ကျော်လွန်ထုတ်ချေးတယ်ဆိုပြီးပုဂ္ဂလိကဘန်တချို့ကိုအရေးယူထားတဲ့အကြောင်းစစ်ကောင်စီကဒီလာဇန်ပိုင်းကကြေညာခဲ့ပြီးတဲ့နောက်မှာပဲ search ban ကိုထိန်းသိမ်းထားတယ်ဆိုတဲ့သတင်းတွေလည်းထွက်ခဲ့တာပါ။ရုံးမဘန်ဟာအင်ယာချင်းငွေတွေမှာဘိုးဘန်တက်မှတ်ချက်တဲ့17ရာခိုင်နှုန်းကျော်လွန်ပြီးထုတ်ချေးထားတယ်ဆိုပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ငွေအပေးယူကိစ္စတွေမှာဘန်တစ်ခုအတွင်းစည်ရင်းအချင်းချင်းဒါမှမဟုတ်တခြားဘဏ်ကိုငွေစင်းလွှဲပြောင်းတဲ့နည်းကိုပုံမှုအသုံးပြုဖို့စီးပွားရေးလုပ်ငန်းအဖွဲ့အစည်းတွေရဲ့ဘဏ်စင်ရင်းအသစ် special account ကနေပြီးတော့ငွေထုတ်ယူမှုကန့်သတ်မထားပဲငွေသားထုတ်ယူမှုမဖြစ်မနေကိစ္စရပ်တွေအတွက်သာထုတ်ယူဖို့ကိုလည်းစစ်ကောင်စီကညွှန်ကြားထားပါတယ်။ဒီညွှန်ကြားချက်တွေကြောင့်ဘဏ်တွေကငွေထုတ်ယူဖို့အခက်အခဲတွေရင်ဆိုင်နေရပြီးတော့နောက်ထပ်ကန့်သတ်ချက်တွေထပ်တိုးလာမှာကိုလည်းငွေအနှံ့သူတွေဘက်ကစိုးရိမ်နေကြပါတယ်ရှင်။